ဘကိုးစစ်တောင်းတူးမြောင်းကရေဖောက်ချတဲ့အတွက်ဘကိုးတိုင်းဒေသကြီးကကဝမြို့နယ်ထဲမှာရေလွှမ်းမိုးသွားခဲ့ပြီးတော့အင်ဂျီတော်တော်များများရေမြုပ်သွားခဲ့ပါတယ်ရေဘေးဒုက္ခသည်ပေါင်း 15,000 လောက်ဟာလေအကူအညီတွေလိုအပ်နေတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်ဒီဒုက္ခသည်တွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကွန်ရက်အဖွဲ့နဲ့ဒေသခံတွေကသာတတ်နိုင်သလောက်အကူအညီပေးနေရတယ်လို့ခုလိုရေကြီးနေတာကြောင့်စာတင်ကြောင်းတော်တော်များများပိတ်ထားရတယ်လို့လည်းပြောပါတယ်ဒီအခြေအနေတွေကိုဆက်သွယ်မေးမြန်းထားတဲ့ VOA ထိုင်းခြေစိုက်သတင်းတောက်နိုင်ကိုရင်ကဆက်ပြောပြပေးမှာပါရှင
်ဟုတ်ကဲ့ပါဘကိုးတိုင်းဒေသကြီးကဝမြို့နယ်ထဲကကြေးရွာပေါင်း40ကျော်ဟာရေပေးတင်နေပြီးတော့အင်ချီပေါင်း 2,500 ကျော်ရေနစ်မြုပ်သွားပြီးတော့လူရေ 1,000 ခွဲကျော်ဟာရေပေးဒုက္ခခံနေရပါတယ်ဒီရေပေးဒုက္ခတွေတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေစာဝတ်နေရေးအတွက်အကူအညီပေးနေတယ်လို့အစိုးရအနေနဲ့ကူညီထောက်ပံ့ပေးတာမျိုးမရှိဘူးလို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အကူအညီပေးရေးခေါင်းဆောင်သူဖြစ်သူပဲခူးခရညီလာခံကျင်းပရေးကော်မရှင်သူဦးမှုဦးသိလွင်က VOA ကိုခုလူပြောပါတယ
်အစိုးရအနေနဲ့လူကတော့မပန်းရှိပြီကဖြစ်လို့ဆရာမရှိပြီကျော်တဲ့ကဟိုတတ်နိုင်တဲ့မိသားစုတွေကမတတ်နိုင်တဲ့မိသားစုတွေကိုကူညီရထောက်ပံ့တဲ့သဘောအဲ့လိုလုပ်ပေးရယ်ကျွန်တော်တို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပညာရေးကွန်ရက်ရှိတယ်ကျောင်းသားတွေကလည်းစုပေါင်းပြီးတော့လူတန်းနဲ့နောက်ကျွန်တော်တို့ဘကိုးခရိုင်ကဒီတဘာဝပြည်အန်ဒီရဲ့ကူညီပေးကွန်ရက်ကဆိုရင်ဒီနေ့ဆိုစား80ပေါ့
ကဝမျိုးနဲ့ဒုက္ခတဲ့စခန်းကဒုက္ခတဲ့တွေအတွက်ကတော့အကူအညီတွေလိုအပ်နေစဲလို့လဲဦးသိလွင်ကပြောပါတယ်ကဝမျိုးနယ်ထဲကတက္ကလကြီးရွာဥစုမှာရေကြီးနေတဲ့အခြေအနေတွေကိုတက္ကလရွာသူတို့ကအခုလိုပြောပါတယ
်ဒီတက္ကလမှာလေရေကြီးတာလေ80လောက်ရှိသွားပြီဒုက္ခတွေတွေကဖုံးချောင်းတွေမှာတဲခုနေရပါတယ်အခုရှားမစုပေါင်း600ထုံးဖုံးချောင်းမှာနေနေရပါကျားရီလက်ပစ္စည်းတွေစက်ပစ္စည်းတွေအခုပစ္စည်းတာဒီတက္ကလာရဲခုရဲခဲနယ်စာကုန်အဲ့ရွာတလျှောက်ကအခုနေပြီးတော့ပစ္စည်းပါတယ
်ကမမြို့နယ်ထဲကအုံနယ်ကျေးရွာဥစု၅ရွာမှာပဲရေပေးတင့်သူ 2,200 ကျော်ရှိနေပြီရေပေးဒုက္ခတွေတွေကိုတော့အုံနယ်ဖျားကြီးကုတိနာရုံဖျားနဲ့ခမဲပြင်ဖျားတို့မှာကယ်ဆယ်ရေးစခန်းဖွင့်လှစ်ထားပါတယ်ရေပေးကယ်ဆယ်ရေးနဲ့ကျန်းမာရေးဆောက်ရှောက်မှုအပိုင်းကိုတော့ကမမြို့နယ်ဆရာဝန်တွေနဲ့ကျန်းမာရေးဆောက်ရှောက်မှုအဖွဲ့တွေကနေစေဝါကူထားပေးခဲ့တယ်လို့ကျမရေးပညာပေးရေးပိုင်းတွေလှုပ်ဆောင်ပေးတာရှိနေတယ်လို့လဲဒေရခန်တွေကပြောပါတယ်အခုလိုရေကြီးတဲ့အတွက်စာရင်ကျောင်းတွေတော်တော်များများပိတ်ထားရတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘကိုးခရညီလာခံကျင်းပရေးကော်မရှင်သူဦးမှုဦးသိလွင်ကအခုလိုပြောပါတယ်အဲ
့ဒါတော့တော်တော်ဆိုးရတယ်ဗျာကျောင်းတွေကပိတ်ထားရတယ်ကျွန်တော်ဒီမှာအထကတကြောင်ရယ်အလကတကြောင်ရယ်အမက3ကြောင်ရယ်ဒီအားလုံးပဲဒီတက္ကလာဆိုရင်ကျန်တဲ့ကျွာတွေမှာလည်းအမကလေးတွေအလကလေးတွေအားလုံးတော့ပါပဲဒီကရင်းမြွာတော်တော်များများရွာ40ကျော်ကျောင်းနေရတာအကုန်ပိတ်ထား
အခုလိုဘကူတိုင်းဒေသကြီးကဝမြို့နယ်တွင်မှာရေကြီးရတဲ့ကျောင်းရင်းကိုတော့ဦးသိလွင်ကပဲဆက်ပြောပါတယ
်ဒီစစ်တောင်းကြီးဘက်ကိုတိုင်းရိုက်ပေါက်တဲ့ဒူးကျောင်းနေရှိတယ်နောက်ဘကူစစ်တောင်းဒူးကျောင်းကနေထောက်ထားတဲ့ဒူးကျောင်းနေရှိတယ်ပုံမှန်ဆိုရင်ဘကူစစ်တောင်းဒူးကျောင်းဟာဒီဘကူမြေကနေရန်ကုန်လိုက်မြဝပေါ့အဲ့ဒီကိုစီးသွားမယ်ရေစားကိုဘကူမြေရေမတက်အောင်ဆိုပြီးတော့အဲ့ဒီကြီးကိုပါကျွန်တော်တို့စီဖောက်ချလိုက်တယ်ဆိုတော့စစ်တောင်းမြေရေကလည်းကျွန်တော်တို့စီဝင်လာခါတယ်ဘကူစစ်တောင်းဒူးကျောင်းရေကလည်းကျွန်တော်တို့စီကိုဖြတ်ဝင်တယ်ဘကူစစ်တောင်းဒူးကျောင်းရေဖြတ်ဝင်တဲ့အခါကျတော့ဟိုဘက်ကတောင်ပေါ်ရေပါလာတယ်ဗျအဲ့ဒါကြောင့်မို့ကောင်းမြေနဲ့အဝက်ကျော်ကျော်နဲ့ရေကြီးတယ်ဗျ
အခုလိုရေကြီးမှုကြောင့်ကဝမြို့နယ်ထဲကလေယာစိုက်ခင်းဧက3000ကျော်ပျက်စီးခဲ့ရတယ်လို့လည်းဦးသိလင်ကပြောပါတယ်။အလားတူဧရာဝတီတိုင်းဒေသကြီးမှာလည်းအဆက်မပြတ်မိုးရွာသွန်းမှုကြောင့်မြို့နယ်21မြို့နယ်ထဲကကျေးရွာ800နီးပါးနဲ့မိုးစဘာစိုက်ဧက2000နီးပါးရေမြုပ်နေတယ်လို့ဧရာဝတီတိုင်းဒေသကြီးဝန်ကြီးချုပ်ဦးသိအောင်ကတရားဝင်ထုတ်ပြန်ပြောဆိုခဲ့ပါတယ်။မိုးလေဝသနဲ့ဇလပိဒညွန်ကြားရေးမှုဦးစီးဌာနရဲ့ထုတ်ပြန်ချက်မှာတော့စစ်တောင်းမြေရေဟာမရောင်းမြို့မှာစိုးရင်ရေအမှတ်ထက်3.8ပေကျော်လွန်နေပြီးတော့နောက်3ရက်ထိဆက်လက်တည်ရှိနေမယ်လို့လည်းထုတ်ပြန်ထားတယ်လို့ရွှေချီမြို့ကြီးဟာလည်းရွှေချီမြို့မှာ9လက်မအထိကျော်လွန်နေတယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ